မြေကံပြည်တော်စုဟာမြန်မာစစ်ကောင်စီရဲ့လုပ်ရက်တွေပြောင်းလဲအောင်နောက်ထပ်စီးပွားရေးအရဘလို့ဖြစ်အားပေထပ်လှုပ်ဆောင်မလဲဆိုတာစဉ်းစားနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတန်းငန်းဒက်ရက်ရှူလေးကပြောပါတယ်
But at the same time, the situation is getting worse inside Burma, both from a humanitarian point of view, from a security point of view, in terms of the economy.
တွင်းကအခြေအနေဟာလူသားချင်းစာနာထောက်ထားမှုဘက်ကရောလုံခြုံရေးအရာပါဆိုးဝါးလာနေပြီးစီးပွားရေးနဲ့နိုင်ငံရေးမှာတိုးတက်မှုနေနေပါတယ်။ကျွန်တော်နဲ့ကျွန်တော်အဖွဲ့ဒီကိုလာရတဲ့အကြောင်းအရင်းကဒေသတွင်းမှာရှိတဲ့လုပ်ဖို့ကံပဲတွေနဲ့တိုင်ပင်ပြီးကျွန်တော်တို့လူချင်းနဲ့ပန်းနိုင်ကိုရောက်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာတိုင်ပင်ကြဖို့ဖြစ်ပါတယ်လို့ပြောတော့တာပါ။အမေရိကန်နိုင်ငံရဲ့ဌာနရဲ့မူဝါဒရေးရာအတိုင်ပင်ခံဖြစ်တဲ့ဒက်ရက်ရှိုလေးဟာဘရူနဲနိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့အချိန်မှာပြောလိုက်တာပါ။ဒါပြင်စင်ကာပူဟာမြန်မာစစ်ကောင်းဆောင်တွေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိကြောင်းလဲဒက်ရက်ရှိုလေးကပြောပါတယ်။လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့တာရကဟာနိုင်ငံကရဲ့ဖိအားပေးမှုထိရောက်မှုရှိတယ်ဆိုတာကိုပြသလိုက်တာဖြစ်ကြောင်းလဲသူကပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကြောင့်စစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဖို့အာဆီယံအရှိတောင်အာရှနိုင်ငံတွေကမကြခင်ကဆုံးဖြတ်လိုက်တာကြောင့်လဲကျင်းပမဲ့ဒေတာရင်းထိပ်သီးဆွေးနွေးဟာမြန်မာနိုင်ငံအရေးကိစ္စအဓိကလွှမ်းမိုးဖို့ရှိနေပါတယ်။ဒီတော့တွင်ဝါရှင်တန် DC အခြေဆိုင် International Republican Institute IRI ကဒီနေ့တွင်ပြတ်တဲ့လူခွင့်ရေးစုကိုရယူဖို့ဝါရှင်တန် DC မြို့ကိုရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းနဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမာတို့အော်တိုဝါလန်စကွေးရနေ့ကအမေရိကန်နိုင်ငံသားရေးဌာနမှာတွေ့ဆုံခဲ့ကြပြီးတော့မြမအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့လက်ထောက်ဝန်ကြီးရှာမန်ကသူမရဲ့ Facebook လူမှုကွန်မြူနတီရဲ့စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ။